အာရှဒေသတွေမှာငြိမ်းချမ်းတည်နေတဲ့အတွက်တရုတ်နိုင်ငံမှာအထူးတာဝန်ရှိတယ်လို့ဂျမနီဝန်ကြီးချုပ် Olaf Scholz ကပြောကြားလိုက်ပါတယ်။တရုတ်နဲ့ဂျမနီနှစ်နိုင်ငံတန်တမာဆက်ဆက်ရဲ့အနည်း90ပြည့်အထိမ်းအမှတ်ဖြစ်နေဘေကျင်းမြို့တော်မှာရောက်နေစဉ်မှာဂျမနီဝန်ကြီးချုပ်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်
။ Ich habe heute unsere wachsende Sorge um Stabilität und Frieden in der Region angesprochen.China hat hier eine besondere Verantwortung.
ဒေသရင်းတည်ငြိမ်ငြိမ်းချမ်းရေးအပေါ်ဆိုးရိမ်မှုတွေတိုးလာနေတဲ့ကိစ္စကိုသူပြောကြားခဲ့ပါတယ်။ဒီအတွက်တရုတ်နိုင်ငံမှာအထူးတာဝန်ရှိပါတယ်။အမေရိကန်နဲ့တခြားနိုင်ငံတော်တော်များများလိုပဲတရုတ်တပြည်တော်မှုကိုဂျာမနီကလက်ခံပါတယ်။တစ်ချိန်တည်းမှာထိုင်ဝမ်အခြေအနေအပြောင်းလဲဖြစ်မဲ့ကိစ္စမှန်သမျှငြိမ်ငြိမ်းချမ်းချမ်းဖြစ်ရမယ်။နှစ်ဦးနှစ်ဖက်သဘောတူညီရမယ်ဆိုတာကိုလည်းရှင်းရှင်းပြောကြားခဲ့ပါတယ်လို့ဂျာမနီဝန်ကြီးချုပ်ကတရုတ်ဝန်ကြီးချုပ်လီကေချန်းနဲ့တွေ့ဆုံအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့တာပါ။ဝန်ကြီးချုပ်ရှော့ချာတရုတ်သမ္မတရှီဂျင်ပင်းနဲ့လည်းတွေ့ဆုံဆွေးနွေးခဲ့ပါတယ်။နှစ်နိုင်ငံဆက်ဆံရေးမှာသဘောထားအမြင်မတူတဲ့အကြောင်းအရာတွေကိုထဲထဲဝင်ဝင်အပြန်အလှန်ဆွေးနွေးနိုင်တာကောင်းတယ်လို့သမ္မတရှီနဲ့တွေ့ဆုံစဉ်မှာသူကပြောကြားခဲ့ပါတယ်။လက်ရှိနိုင်ငံကအခြေအနေတွေဟာရှုပ်ထွေးပြီးတော့ကြိုတင်ခန့်မှန်းလို့မရတဲ့ NDA တွေစိန်ခေါ်မှုတွေနဲ့ပြောင်းလဲနေတယ်လို့တရုတ်သမ္မတရှီကလည်းပြောကြားပါတယ်။ဩစာညောင်းတယ်လို့သတ်မှတ်ခံထားရတဲ့တရုတ်နဲ့ဂျာမနီနှစ်နိုင်ငံအနေနဲ့ကမ္ဘာကြီးငြိမ်းချမ်းရေးနဲ့ဖွံ့ဖြိုးတိုးတက်ရေးကိုအတူလက်တွဲဆောင်ရွက်သွားတဲ့တယ်လို့လည်းတရုတ်သမ္မတရှီကဂျာမနီဝန်ကြီးချုပ်ရှော့စ်နဲ့တွေ့ဆုံစဉ်မှာပြောကြားသွားခဲ့ပါတယ်။ယူကရိန်းပေါ်ရုရှားကျူးကျော်စစ်မှာဂျာမနီကယူကရိန်းဘက်ကထောက်ခံပံ့ပိုးနေပြီးတော့တရုတ်နိုင်ငံကတော့ရုရှားဘက်ကရပ်တည်နေပုံရချိန်မှာအခုလိုခေါင်းဆောင်နှစ်ဦးတွေ့ဆုံခဲ့ကြတာပါလူအခွင့်ရေးဟာလူသားအလုံးနဲ့သက်ဆိုင်တဲ့အရာဖြစ်ကြောင်းနဲ့ရုရှားအပေါ်တရုတ်ရဲ့ဩဇာညောင်းမှုကိုအတုံးချပြီးတော့ကမ္ဘာငြိမ်းချမ်းရေးအတွက်ရုရှားကိုတိုက်တွန်းသင့်တယ်လို့တရုတ်သမ္မတရှီကိုပြောကြားခဲ့ပါတယ်လို့ဂျာမနီဝန်ကြီးချုပ်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်ရှင်